မင်္ဂလာပါဓမ္မစရီမင်းကောင်းလောင်းကြီးစေယူရေကျိုးပန်းနေတဲ့တရင်တွေအော်အော်တောင်းနေဖြစ်နေတာအများသတိထားမိပါလိမ့်မယ်ရေထဲမှာဓမ္မစရီကောင်းလောင်းကြီးကြာခဲ့ပါတယ်ရေလို့တမန်ရေးသားမှတ်တမ်းအခိုင်အမာမရှိဘဲပါဇက်ရာဇဝင်အားကိုးနဲ့လုံနေကင်နေကြတဲ့အကြောင်းတမန်သူတေတီတွေကဆိုနေပါတယ်ဒီတရင်တွေဖတ်ရကြရတဲ့အခါဆရာကြီးသခင်ကိုရောမှန်းရဲ့ဓမ္မစရီဝိထုကိုအောက်မေ့မိပါတယ်တကယ်တော့မစ္စတာမောင်မှန်းရဲ့ဓမ္မစရီဝိထုလို့ဆိုမှပုံမှန်ပါလိမ့်မယ်ဒီစာအုပ်ကိုပထမအကြိမ်မြန်မာအစွေကုမ္ပဏီကထုတ်ဝေတော့ဆရာကြီးရဲ့ကလောင်အမိကမစ္စတာမောင်မှိုင်းမို့ပါဓမ္မစရီဝိထုကိုစာရေးသူဆရာကြီးအင်မတန်နှစ်သက်အားရခဲ့ပါတယ်တခါမှအိန္ဒြိယသတင်းစာဆရာမစ္စတာလက်ရှမီဗျာစ်ကဆရာကြီးရေးခဲ့တဲ့စာအုပ်တွေထဲမှာအကြိုက်ဆုံးစာအုပ်ကိုမေးတော့ဆရာကြီးကဓမ္မစရီဝိထုကိုအကြိုက်ဆုံးအနှစ်သက်ဆုံးလို့ဖြေပူးပါတဲ့ဘာကြောင့်များဒီလောက်အထိနှစ်သက်အားရဖြစ်ခဲ့ပါလဲဒီအချက်ကိုစဉ်းကျင်တဲ့အခါဆရာကြီးဝါသနာထုံနဲ့ရာဇဝင်ဇလန်းဖြစ်နေတာကအကြောင်းတစ်ကြောင်းဖြစ်နိုင်ပါတယ်ဓမ္မစရီဝိထုကမွန်နိုင်ငံတော်ရဲ့ဦးဆောင်ဖြစ်လာတဲ့အထိရုန်းကန်လှုပ်ရှားခဲ့ရတဲ့မွန်မင်းတစ်ပါးရဲ့ရာဇဝင်ဝိထုမဟုတ်လားနောက်ပြီးဒီဝိထုမှာရာဇဝင်ကြောင့်တက်တက်မဟုတ်ဘဲဆရာကြီးဝါသနာထုံမြန်တဲ့လေးကျိုးကြီးတွေနဲ့ငိုချင်းစာတွေရေးလိုက်ရတာလေအဘာတရားဖြစ်တဲ့အကြောင်းတစ်ကြောင်းဖြစ်နိုင်ပါတယ်ဓမ္မစရီဝိထုမှာမူလဇလန်းကိုအစာဖြည့်ထားတဲ့ဆရာကြီးရဲ့စာရီးအများအပြားတွေ့ရပါတယ်ဓမ္မစရီမင်းအလောင်းရှင်ဓမ္မဒရယဟန်လူထွက်တော်လေးကျိုးခွန်းတောက်အစိုးခိုင်းလိုက်ပါသေးတယ်မူလဇလန်းတက်တဲ့ဓမ္မစရီဝိထုဟာဆရာကြီးအရေးကောင်းတော့ပိုးပြီးတက်တွက်လက်လက်အသက်ဝင်နေပါတယ်အတိတ်သမိုင်းတွေကဇက်ကောင်တွေအသက်ဝင်အောင်ဖန်တီးဖို့မရေးခင်ကတည်းကဆရာကြီးစိတ်ကူးပြီးသားပါဝိထုရေးဖို့စဉ်းစားတဲ့အခါကိုယ်တိုင်နှစ်သက်လှတဲ့ဓမ္မစရီမင်းအရေးတော်ပုံဆိုတဲ့စာကိုသတိရပါတယ်ဓမ္မစရီအရေးတော်ပုံအရေးသားကရှေးစာရှေးဟန်ဆိုတော့မူရင်းအတိုင်းရေးပြလိုက်ရင်စာဖက်သူတွေမခံစားနိုင်ပါကိုစင်ကျင်မိပါတယ်ဂုံမြောက်အောင်ရတာခံစားနိုင်အောင်ရေးမှပြည့်တက်ရင်ကိုထိမယ်လို့သဘောပေါက်ပါတယ်နောက်သတိထားမိတာကသူခေတ္တကာလကဇတ်တပင်သေးတွေကနေတဲ့ဓမ္မစရီနဲ့ရှင်စောပူဇတ်ထုတ်တွေပါဒီဇတ်ထုတ်တွေကိုမြမပြည့်တက်ကတကယ်မှတ်နေကြတာကိုဆရာကြီးသဘောတွေ့ပုံမရပါဘူးဒီဇတ်တွေကိုကြောနိုင်ဖို့ဆိုရင်ဇတ်တပင်ရသားနဲ့မြားမှဓမ္မစရီမင်းရဲ့ဇလန်းအမှန်ကိုပြိတက်တိကွင်ရကြမှာကိုဆရာကြီးတွေ့မိပုံရပါတယ်ဒါကြောင့်ဓမ္မစရီအရေးတော်ပုံဇလန်းကိုပဲဇတ်သချင်းဇတ်ချင်းတွေနှောပြီးရသားစာပေဟန်နဲ့ရေးဖို့ဆုံးဖြတ်ခဲ့ပါတယ်နောက်ပြီးစူးစမ်းမိတာကဘာကြောင့်များဓမ္မစရီဝိထုကိုဆရာကြီးရေးခဲ့ပါလဲဆိုတဲ့အချက်ပါဆရာကြီးရဲ့အစဉ်အလာတိုင်းစာအုပ်ရဲ့ဤတန်းမှာမိမိကိုယ်ကိုယောဂီရှင်ရေသေးကြီးအသွင်ယူထားပါတယ်ဒီစာရေးနေစဉ်မှာအလောင်းတော်ကတ္တဖတော်ရမှာတရားအထုတ်ကျင့်ကြံနေတယ်လို့ဆိုပါတယ်။မကြခင်ကရေးပြီးသွားတဲ့မောတော်ရှင်ကဗျာဒီကကျမ်းကြီးမှာပါတယ်။ဇေဒီရင်ပြင်းမှာပဝေတနီယခင်ကဓမေဇီသခင်ဖူးတယ်လို့ပါဆိုရဲစာသားနဲ့ပတ်သက်ပြီးဇင်းကြိုက်တော်ပြောတပည့်သီလရှင်တွေကရှင်လင်းဟောပြဖို့တောင်းပန်လို့ရေးရကြောင်းဏိဒန်းစကားမှာဆိုထားပါတယ်။ဒါပေမဲ့ဓမေဇီဝိထုဟာဓမေဇီမင်းကြီးအပေါ်ဆရာကြီးရဲ့ကြီးညိုစိတ်ကိုအကြောင်းပြုတယ်လို့ယူဆပါတယ်ဆရာကြီးရဲ့ကျမ်းပီးအစုံဏိဂုံးလေးကျိုးမှာအိုးကွဲအမျိုးပြန်ကတလောက်ပါတဲ့ဓမ္မစရီအယူလို့ဖွဲ့ထားပါတယ်ဓမ္မစရီမင်းဟာပြန်ပြန်ပြီးတလောက်တဲ့မင်းလို့ဆရာကြီးသဘောထားကြောင်းထင်ရှားပါတယ်ဒါကြောင့်ဒီဝိထုကိုရေးရမှာမြမတွေအမျိုးကုံကိုအောက်မိတက်စေခြင်းနဲ့စေတနာပါနေတယ်လို့ဆိုပါရစေဒါပေမဲ့ဓမ္မစရီမင်းကြီးရဲ့ဇလန်းကိုဆရာကြီးအစအဆုံးမရေးဖြစ်ခဲ့ပါဘူးဓမ္မစရီလောင်းမင်းထံဖွားမြင်တဲ့အချိန်ကစပြီးဓမ္မစရီမင်းနန်းတက်တဲ့အချိန်ထိပဲရေးခဲ့နိုင်ပါတယ်ဓမ္မစရီမင်းတရားစီရင်ခန်းစာအုပ်ကိုအားထုတ်ရေးသားစေပင်ဖြစ်လေသည်လို့ဝိထုဇလန်းအပြီးမှာတည်င်းပါခဲ့ပေမယ့်အခုအချိန်ထိဓမ္မစရီမင်းဝိထုအဆက်မတွေ့ရပါဘူးစိတ်ကူးရှိပေမယ့်တခြားနိုင်ငံရေးရာအာရုံများနေခဲ့တော့အစုံအထိမရေးဖြစ်ခဲ့တာဖြစ်ကောင်းဖြစ်ပါလိမ့်မယ်ဒီလိုမရေးဖြစ်တာမြမစာပီအတွေ့အများကြီးနှစ်နာပါတယ်အကြောင်းကတော့ကံအားလျော်စွာဖတ်ရတဲ့ဓမ္မစရီမင်းတရားစီရင်ခန်းတချို့ဟာအင်မတန်စိတ်ဝင်စားစရာကောင်းပါတယ်ကံအားလျော်စွာလို့ဆိုရတာကဆယ်အင်းကပေမှုတစ်ခုက ကူးယူထားတဲ့ရှာရှာပါပါဓမဇီဒီမင်းအထုပ်ပတ္တိစာရန်ကိုဖတ်လိုက်ရလို့ပါဖတ်ရတဲ့တရားစီရင်ခန်းတွေဟာစိတ်ဝင်စားစရာကောင်းလာပါတယ်ဆရာကြီးသခင်ကိုယ်တော်မှန်းဖော်ပြတဲ့ဓမဇီဒီမင်းအရေးတော်ပုံစံနဲ့တမှုတွေဖြစ်ပါလိမ့်မယ်အထုပ်ပတ္တိမှာဖော်ပြထားတဲ့အခန်းစဉ်နဲ့ဆရာကြီးဝတ္ထုတွေကအခန်းစဉ်အတူတူပါပဲဓမဇီဒီမင်းအထုပ်ပတ္တိစာရန်ဟာလေမြမစာပီလောကမှာရှာရှာပါပါဖြစ်နေပါပြီပုံနှိပ်မှုရိုက်ထုတ်ခဲ့ဘူးတယ်ရဲ့လို့မကြားဘူးပါဘူးပေမူတို့ပေမူကကူယူထားတဲ့လရေမူတို့စာကြည့်တိုက်ပိဋကတ်တိုက်ချုပ်မှာရှိကောင်းရှိနိုင်ပါတယ်ပုံနှိပ်ထုတ်ဝေဖို့အထိအတိမတ်ပြုဖို့တံမိုးထားဖို့တင်နေပါပြီစာပီလက်ရာတစ်ခုပြည်သူကြားရောက်လာတာစာပီဖွင့်မျိုးမှုလက္ခဏာတစ်ရက်ပါပဲဓမေစီဒီမင်းအထုပ်ပတ္တိစာတန်းသာမဟုတ်ပါဘူးဓမေစီဒီမင်းအကြောင်းမွန်လိုရေးထားပြီးဖော်ထုတ်ဖို့ကောင်းတဲ့စာအများအပြားတိမ်ညုံနေမှာပါမွန်ဘာသာပါဠိနှစ်ဘာသာနဲ့ရေးထိုးထားတဲ့ကလျာဏီတိမ်ကြောက်စာဆိုရင်ပါတော်မူပြီးခုနှစ်နှစ်ကြာအင်္ဂလိပ်ခေတ်ကသူတေသနစာတန်းရိုက်နှိပ်ခဲ့နိုင်ငံခြားသားတွေကဒီကြောက်စာကိုအကြောင်းပြုပါရဂူဝိစာတန်းတွေတင်သွင်းခဲ့ကြပြီမြန်မာလောကမှာတော့မထင်မရှားဖြစ်နေပါသေးတယ်ခေါင်းလောင်းကြီးကိုဆယ်ယူဖို့စူးစမ်းတယ်လို့ဓမေစီဒီမင်းအကြောင်းစာပေတွေဖော်ထုတ်ဖို့တင်လာကြောင်းပါရှင်စာပေမြင့်ပြီးလူမျိုးတင်ပါစေ Thank you.